IS Islam စစ်သွေးကြွအုပ်စုနဲ့ပူးပေါင်းဖို့ပြင်ပနိုင်ငံကိုထွက်ခွာဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်နဲ့19နှစ်အရွယ် American နိုင်ငံသားတဦးကို FBI American ဘဟုစုံစမ်းစစ်ဆေးအဖွဲ့က Chicago လေးစိတ်မှာဖမ်းဆီးခဲ့ပါတယ်။တနင်္လာနေ့က American တရားရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းကြေညာချက်မှာတော့ Chicago ကနေ Istanbul ကို Vienna ကနေတဆင့်သွားမဲ့ Mohammed Hamza Khan ကိုစနေနေ့ကလေးစိတ်မှာ FBI ကဖမ်းဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ခန်းဟာအီရတ်နဲ့ဆီးရီးယားမှာအခြေပြုလှုပ်ရှားနေတဲ့ပြပအကြမ်းဖက်အဖွဲ့အစည်းတွေကိုရုပ်ဝတ္ထုပစ္စည်းအထောက်အပံ့တွေပေးဖို့ကြိုးစားခဲ့တယ်ဆိုတဲ့ပြစ်မှုနဲ့ရာဇဝတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့တိုင်ကြားချက်အရတနင်္လာနေ့ကခရိုင်တရားရုံးကနေဆွဲချက်တင်ထားတာပါဒီဆွဲချက်အတွက်ခရိုင်တရားသူကြီးရှေးမောက်ကလည်းတနင်္လာနေ့အစောပိုင်းကကမ်ကိုတိုင်ထွက်ရောက်လာခဲ့ပါတယ်ကြာသပတေးနေ့တရားရုံးကြားနာစစ်ဆေးမှုမတိုင်ခင်ထိ Illinois ပြည်နယ်သားခန်းကို FBI ကဖမ်းဆီးထိန်းသိမ်းထားမှာဖြစ်ပါတယ်။ American တရားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာလည်းပြပအကြမ်းဖက်အဖွဲ့အစည်းကိုရုပ်ဝတ္ထုပစ္စည်းထောက်ပံ့တဲ့ပြစ်မှုအတွက်ထောင်ဒဏ်အများဆုံး15နှစ်နဲ့ဒဏ်ငွေဒေါ်လာ2သိန်းခွဲပေးဆောင်ရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်လို့ခန်းဟာပြစ်မှုကျူးလွန်ကြောင်းထင်ရှားမယ်ဆိုရင်ဘ ਹੁ အစိုးရဥပဒေနဲ့ထောင်ဒဏ်စီရင်တဲ့စည်းမျဉ်းတွေအရတရားရုံးအနေနဲ့စီရင်ချက်ချမှတ်မှာဖြစ်တယ်လို့လည်းရေးသားထားပါတယ်ရှင်။